ကျမဆုမမရှင်ကမ္ဘာကယောဂကိုဗစ် -19 ကယောဂကာလပြည်သူတွေအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အခမဲ့ဖြားနာကုစည်းကနေမှာစေတနာဝန်ထမ်းဆရာဝန်အင်အားထပ်ဖြည့်နိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာကယောဂကိုဗစ် -19 မြန်မာနိုင်ငံတစ်ဝက်လုံးတိုင်းတာတဲ့ကူးစက်သူ 6,000 ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူကလည်း100နီးပါးအထိရှိလာပြီဖြစ်လို့ဒီကူးစက်ညံယောဂထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာကိုဖြားနာလူနာတွေများလာသလိုဒီလူနာတွေထဲမှာကိုဗစ် -19 ယောဂပိုးတွေ့ရှိသူတွေလည်းပါလာတဲ့အတွက်ဆေးကနေမှာစေတနာဝန်ထမ်းဆရာဝန်အင်အားပိုလိုအပ်လာနေတယ်လို့ Fever Clinic ရန်ကုန်ကိုရဲရဲတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်။ဒီတအားများကိုတရက်တည်းလို့ဒီနေ့ဆိုရင်လည်း Fever Clinic တစ်ခုမှအနည်းဆုံး50ရှိတယ်ဆေးလူနာရ။အဲလုံးဝတော်တော်များတယ်အမဒီတရက်တည်းမှာကိုဗစ် positive လူနာမျိုးကလည်းတော်တော်ကြီးကိုမြင့်တက်လာကြတော့နော်။တော်များတော့ကျွန်တော်တို့ကလည်းရက်တွေတည်းတိုးလိုက်ပြီ။အချိန်ကလည်းဟိုကျွန်တော်ကစနစ်ရှိပဲကန့်တက်တာဒီနေ့ဆို3နိုင်ပါပြီ။တာမွေအပိုင်းမှာပေါ့နော်။မိန်းလာတော်ညလည်းအလောက်ထိုးရဲ့ဟုတ်နော်။ဒီမှာအင်အားနဲ့ဆရာဝန်အင်အားနဲ့အခက်အခဲလေးတွေလုပ်ဖြစ်နေတယ်ပေါ့နော်။ဒီနေ့မှလည်းကျွန်တော်တို့ပြဿနာနေရာအခက်အခဲတွေဖြစ်နေတယ်ပေါ့နော်။အဲဒီ Fever Clinic Call Center ဆိုပြီးတော့ကျွန်တော်တို့တုတ်ဖို့အစီအစဉ်ဆွဲနေပေါ့နော်။ကျွန်တော် Call Center ဘက်ကလည်း Volunteer ခေါ်တယ်ပေါ့နော်။ဆရာဝန်အင်အား Volunteer ဒီနာပြူအင်အားတွေ့တယ်ပေါ့နော်။ Volunteer တွေလည်းရှိဆက်တွေ့လာနေတယ်ပေါ့နော်။
ဒီနေ့နဲ့တိုင်းဒေသကြီးတွေနဲ့ပိုးတွင်းရှိမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်အခမဲ့ဌာနကူစေကနေမြို့နယ်တိုင်းလိုလိုဖွင့်လှစ်ထားတဲ့အထက်လှိုင်းသာယာမြို့နယ်မှာလည်းစေတနာဝန်ထမ်းဆရာဝန်တွေကနေ့စဉ်အားဖြည့်ပြီးတော့ပိတ်ရက်မရှိအချိန်ပြည့်စေကူတာမှုပေးနေကြပါတယ်လို့လှိုင်းသာယာမြို့နယ် Fever Clinic တာဝန်ခံစေတနာဝန်ထမ်းဆရာဝန်ဒေါက်တာနိုင်မင်းထွတ်ကရှင်းပြပါတယ်
။ဆရာဝန်ရေးတဆူဆူပေါင်းဆိုရင်6ယောက်ပေါ့နော်ကျွန်တော်အပါဝင်သူ6ယောက်ရှိတယ်။တယောက်တည်းရဲ့ထိုင်နေပေါ့နော်ပိုနေတဲ့တည်းဆိုတော့ကျွန်တော်ပဲဒီလိုပါကျွန်တော်တို့ခုနှစ်ရက်လုံးပြည့်ရမရှိဖွင့်ထားပေးပါတယ်။တခြားမျိုးနယ်တွေမှာဘာခက်ခဲရှိလဲဆိုတော့သူတို့စေချမ်းတွေမှာ positive အားမဟုတ်ဘူး။တန်ဖျားရှိတဲ့လူကလာသွားတာနဲ့တက်ဆိုင်ရာကျမကြီးကိုတခြားနာကွာတင်းဝင်ခိုင်းတာပေါ့နော်။အရင်တော့ကဦးနေကြလုံးနေကြဆရာဝန်တွေကကွာတင်းဝင်သွားလို့ရှိရတဲ့ကြောင့်မလို့ volunteer ဆရာဝန်တွေအတွက်အခက်ခဲရှိတာပေါ့နော်။ဒီဆရာဝန်တွေကကွာတင်းဝင်ရတဲ့အတွက်ကြောင့်မလို့ဌာနကူစေချမ်းတွေမှာဆရာဝန်အင်အားကျော့လာပြီးတော့အစိုးရစီရင်ဒီမှာအလုပ်တွေပုံလာတယ်လို့မြင်ပါတယ်
။အခုလိုစေတနာဝန်ထမ်းဆေးပညာရှင်တွေအချိန်ပြည့်ကူညီပေးနေကြတဲ့အချိန်ပြည်သူလူထုဘက်ကလည်းယောဂကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအိမ်ထဲမှာပဲနေပေးခြင်းအဖြစ်ဝိုင်းဝန်းကူညီပေးကြပါလို့စေတနာဝန်ထမ်းဆရာဝန်တွေကမြစ်တာရက်ခံပါတယ
်။ဖြစ်နိုင်တော့အိမ်မှာပဲနေပေါ့နော်ဘယ်မှမသွားနဲ့ဒီကာလမှာအိမ်မှာနေတာကိုယ်တော့စိတ်ချဆုံးပေါ့နော်စိတ်မဖြစ်ဆုံးအဲလိုအပ်တဲ့ community clinic call center ကိုဆက်သွယ်ပြီးတော့ဟိုမေးမြန်းပေါ့နော်ပြပြပေါ်အမကြီးတကူပေါ်လာခဲ့ခုနအရန်မောလာတယ်မောဖောက်လာတယ်ရုတ်တရက်ကြီးပေါ့နော်ဒီစီတိုသွေးတို့တွေအသက်ကြီးပိုင်းတွေဆိုစီတိုသွေးတို့တွေရုတ်တရက်တက်လာတယ်ဖေးကဖွင့်ကြီးမဆောက်ဘဲနဲ့အဲတက်တက်မက်မက်ပေါ့နော်ဒီအစိုးရဒီဆေးရုံတွေပေါ့နော်ဒီရန်ကုန်ပြည်သူဆေးရုံကြီးသင်္ကန်းကျော်အင်းစိန်ပရက်ရှင်အကန်ဒီပေါ့နော်အဲ့လိုဆေးရုံတွေကိုအချက်ချင်းအားချက်ပွားရောက်ပြီးတော့ကုသပေးလို့ပေါ့နော်အဲ့ဒါလေးကျွန်တော်အကြံပြုချင်ပါတယ
်ဒေါက်တာကျော်မင်းထွန်းပါအခုလိုကူးစက်များ COVID-19 ယောဂကူးစက်ပြန့်ပွားမှုအများဆုံးလျှော့ချနိုင်ရေးမိမိတို့ရဲ့နေအိမ်ထဲမှာပဲနေကြပါမဖြစ်မနေကိစ္စတွေရှိလို့အိမ်ကိုအပြင်ထွက်ရတဲ့အခါတိုင်းမှာလည်း mask ကိုမဖြစ်မနေတပ်ဆင်ထားပါဈေးဝယ်တဦးတည်းထွက်ပါဆေးရုံဆေးကန်းကိုနှစ်ဦးပဲသွားပါသာသဖြင့်ကိုကိုကျုံကနေအပရန်ကုန်တိုင်းဒတိုင်းလုံးကပြည်သူတွေအိမ်ထဲမှာပဲနေကြဖို့ stay at home ကြေညာကိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ20ရက်နေ့ကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆုမမ